အယောက်ဒီတိုင်းပန်းတနော်မြို့နယ်မြဝရေကြီးကွင်းဒေသကလယ်သမားတွေပိုင်တဲ့လယ်မြေတွေကိုပြန်ရရေးစူးစမ်းကြတဲ့တောင်သူတွေနဲ့လယ်သမားတွေရဲ့သတင်းကိုရယူခဲ့တဲ့သတင်းတောက်တဦးကိုဘယ်ပုံမှန်တွေနဲ့တရားစွဲဆိုထားတယ်လဲဆိုတာကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ ARD တိုင်းပန်းတနော်မြို့နယ်ထဲမှာရှိတဲ့မြဝရေကြီးကွင်းဒေသကခရင်လယ်သမားတွေပိုင်တဲ့မြေကိုအဲ့ဒီဒေသမှာရှိတဲ့ဖိုးလာမင်းကုမ္ပဏီကသိမ်းယူထားတာပါ။လယ်သမားတွေကတော့သူတို့ရဲ့ဘိုးဘွားပိုင်မြေတွေကိုပြန်လုပ်ကင်စားတောက်တဲ့အခါမှာပုံမှန်400ပုံမှန်400စတဲ့ပိုင်းနဲ့ကျူးလွန်မှုအကျိုးဖြတ်စည်းမှုတွေနဲ့တရားစွဲဆိုခံထားရပါတယ်။ဒီထဲမှာလယ်သမား10ဦးကိုပတ်တနော်တရားရုံးမှာအောက်တိုဘာလ10ရက်နေ့ကတရားရုံးတင်စစ်ဆေးခဲ့ပါတယ်။ဒီထဲမှာလယ်သမားတွေရဲ့သတင်းကိုရယူခဲ့တဲ့နေမြေခံသတင်းတော်တဦးကိုလည်းလယ်သမားတွေနီးတူကုမ္ပဏီကတရားစွဲဆိုထားပါတယ်။ဒီမှုနဲ့ပတ်သက်လို့သတင်းတော်ဖြစ်ကြောင်းတပ်ပေအထောက်အထားတွေနဲ့တင်ပြခဲ့ပေမဲ့တေချခံခဲ့ရတယ်ဆိုပြီးလယ်သမားတွေဘက်ကနေလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဒေါခင်ရဲမြင့်ထေးကဆိုပါတယ်
သတင်းတော့အညီကဟိုတကောပြန်တယ်လေကိုစစ်တန်ကသတင်းတော့ကြော်ပြရသတင်းတော့ဖြစ်တဲ့အကြောင်းဟိုအန်ဒီလိုဒီမှာတကောအထောက်ခံစာရောသူရဲ့သတင်းတော့တက်ပြရောရဲစခန်းခလွတ်ကုန်ပြီရဲစခန်းသူတို့အပိုင်ပေါ့နော်ဒီကအပိုင်ရဲစခန်းကိုရက်ွက်ကြီးရပေါ့နော်အဲ့ဥက္ကဋ္ဌတွေရောအကြောင်းကြားတာဖြစ်တယ်အဲ့ဒါကြောင့်မို့လို့သူကသတင်းယူလာတာဖြစ်တယ်အန်ဒီကတိုင်းနဲ့ကြည့်လို့မူလဲမလုပ်ဘူးအကျိုးဖြည့်စီရတဲ့လုပ်တာမို့သူကသတင်းတော့သူကဖြစ်တဲ့တဲ့အဒီလိုအနေနဲ့ဒီဥစ္စာပေါ့နော်ဥပဒေရမရပြည်မှုကိုမြောက်တဲ့ပုံမှန်400နဲ့နော်400ကိုဖယ်ထွက်ပေးဖို့ဖယ်ထွက်ပေးဖို့ဆိုရင်အန်ဒီကဆောက်လဲချက်ပေးတယ်လေဆောက်လဲချက်ပေးတော့ဒီနေ့အမိန့်ချတော့သူတို့အနေနဲ့ပေါ့ဒီစိုက်ကြပြအမိန့်ပေါ့နော်ဆက်ပေးဖို့တောင်းဆိုတဲ့ခါကျတော့ဒီဥစ္စာပေါ့နော်ဥပဒေအရဆိုလို့ရှိရင်လည်းပေါ့နော်ဟိုမခိုင်လုံဘောဆိုတဲ့သဘောပေါ့တူရယ်ဥစ္စာသူတို့ဒါဆွဲထားတဲ့အချိန်မှာလဲတကယ်လုံနဲ့တကယ်လူပြပဲဖြစ်သေးတဲ့ဒါနောက်ပိုင်းမှာဆက်ပြီးတော့ဆောကြမတင်ရမှာပေါ့နော်ဒီတည်းလိုပြတက်သိလို့စစ်စင်းမင်းနဲ့နိုင်ရင်ရှိတဲ့အခုရေးတဲ့ရှိတဲ့ကျတို့အနေနဲ့ဒါဥပဒေကျောင်းပါတော့အဲ့ကန့်ကွက်တယ်ဆိုပြီးတော့တို့ကအဲ့ဂျုံကမိတ်ချက်လိုက်တာတော့အပြေနိုင်တော့အယူဆပေါ့နော်ငူဝင်မျိုးနဲ့ခရိုင်တရားရုံးကိုတက်လို့ရတယ်ပေါ့တို့ကတော့အဲ့ဥစားကိုမပြတ်ဖြတ်ပေးနိုင်ဘူးဆိုတဲ့ကြောင
်းကုမ္ပဏီတွေကမြေလွတ်မြေရိုင်းတွေချပေးထားပြီမဲ့လယ်သမားတွေပိုင်တဲ့မြေတွေကိုပါသိမ်းယူပြီးလယ်သမားတွေကထွန်ရက်စိုက်ပြိုးတဲ့အခါမှာပုံမှန်400ခွန်ပုံမှန်400ခွန်အကျိုးဖြည့်ဆည်းမှုပိုင်းနဲ့ကျူးလွန်မှုတွေနဲ့တရားစွဲဆိုခဲ့တာဖြစ်တယ်လို့လည်းရှေ့နေဒေါခင်ရဲမြင့်ထေးကဆိုပါတယ်
။သူတို့အထက်ကပေါ့နော်ဘိုးဘွားကပေးလိုက်တဲ့ဟာမြေလို့မြေလက်မြေရုံတာလုတ်ပိုင်ရင်ပေးရ။အဲ့လေသမားတွေမြေမပါဘူး။အဲ့တော့သူတို့ကပွာတယ်ဆိုပြီးတော့လုတ်ရက်တဲ့မူလစိုက်ရှင်လေသမားသူ့မြေသူ့လက်မြေကိုသူထွန်ရက်တဲ့ဟာမှာသူကအဲ့လေးလေးခုံလို့လေးလေးခုံလို့နဲ့ဆွဲတာ။
ပန်းတနော်ကလေသမားတွေဟာသူတို့ပိုင်လေမြေတွေကိုတည်ယူခံရတဲ့အပြင်ဒဏ်ကြေးဆောင်ရတာထောင်ချခံရတာတွေတရားစွဲဆိုခံရတာတွေနဲ့အမှုတွေကိုလည်းဆက်တိုက်ရင်ဆိုင်နေရဆဲဖြစ်ပါတယ်ရှင်